ကျူဘားနိုင်ငံပေါ်ဗရိကန်ကချမှတ်ထားတဲ့ဒဏ်ခတ်ရည်ရွယ်မှုတွေဟာကျူဘားရဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်မှုတွေအတွက်အဓိကအားအစီဖြစ်တယ်လို့ဆိုပြီးပြန်ကြုတ်သိမ်းပြီးကိုကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကစာသားပြည်နေမှာတင်ကြီးညွတ်တယ်ထောက်ခံနေကြပါတယ်။ကျူဘားပေါ်အမေရိကန်ကစီးပွားရေးကုသန်းရောင်းဝယ်ရေးနဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ရည်ရွယ်မှုတွေချမှတ်ထားတာနှစ်ပေါင်း60နီးပါးရှိပါပြီ။ဒဏ်ခတ်ရည်ရွယ်မှုရုပ်သိမ်းရေးအတွက်ကုလသမဂ္ဂဒုတိယညီလာခံမှာထောက်ခံမဲ့189မဲတောက်ကွက်မဲ3မဲနဲ့ဆုံးဖြတ်ထားဖြစ်ပါတယ်။သမဂ္ဂမှုထောက်ခံတဲ့အစွန်းရောက်ကွန်ဆာဗေးတစ်ဝါဒီသမဒအာနာယအနေနဲ့ဘရာဇီးနိုင်ငံကဒီအဆိုကိုပထမဆုံးအကြိမ်ထိကောက်ကွက်မယ်ပြပါတယ်။တခြားကောက်ကွက်တဲ့နိုင်ငံနှစ်ခုကအမေရိကန်နဲ့အစ္စရေးပါ။သမဂ္ဂမှုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုမှာအဓိကပတ်သက်နေတဲ့ယူကရိန်းနိုင်ငံကဒုတိယတိမဲမပေးပဲနေခဲ့တယ်လို့ကိုလိုဘီယာကလည်းမဲမပေးပါဘူး။စီးရေးကာလတွင်1962ခုနှစ်မှာအမေရိကန်တနိုင်ငံတည်းကကျူးဘားပေါ်ချမှတ်ခဲ့တဲ့ဒဏ်ခတ်ရယူမှုတွေကိုလုံခြုံရေးဖို့ပြီးခဲ့တဲ့28နှစ်လုံးလုံးကုလသမဂ္ဂဒုတိယညီလာခံမှာဆုံးဖြတ်လာကြတာပါ။ဒီလိုရုပ်သိမ်းမှုအတွက်ကအမေရိကန်ကွန်ဂရက်လွှတ်တော်မှာပဲလုပ်ပိုင်ခွင့်ရှိတာကြောင့်အခုဆုံးဖြတ်ချက်ချတာဟာပြရုပ်တည်းတည်းဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စမှာအမေရိကန်ဟာတကဘာလုံးနီးပါးနဲ့ကွဲပြားပြီးတနိုင်ငံနဲ့လို့ဖြစ်နေတယ်ဆိုတာကိုထင်ရှားစေပါတယ်။